This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးထုမှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်ပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ17ရက်နေ့မနက်ပိုင်း Radio NUG မနက်ပိုင်းထုတ်လွှင့်မှုများကိုစတင်တော့မှာဖြစ်ပါတယ်အခုပထမဆုံးအနေနဲ့စီတရင်ကောင်းထုတ်ချက်တွေကိုကျွန်တော်တို့ယူနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီတရင်များကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေယူနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့လက်ပံရွာနဲ့ခမရ598တို့ကစစ်ကောင်စီတပ်သားများကိုစနိုက်ပါဖြင့်ပစ်ခတ်ခဲ့တဲ့တရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းဝေါ်မြူနယ်လက်ပံရွာရှိစစ်ကောင်စီတပ်ဖွဲ့နဲ့ရွှေချင်မြို့နယ်ကခမရ598တပ်ရင်းတို့ကိုစနိုက်ပါဖြင့်ချောင်းမြောင်းပစ်ခတ်ခဲ့တယ်လို့တောင်ညိုခေါ်လန် P29906 ကထုတ်ပြန်ထားပါတယ်။ဧပြီလ9ရက်နေ့မနက်9:25မိနစ်မှာလက်ပံရွာကစစ်ကောင်စီတပ်ဖွဲ့ကိုစနိုက်ပါဖြင့်ပစ်ခတ်ခဲ့ရာနှစ်ဦးထိမှန်ခဲ့တယ်လို့ဆိုပါတယ်။အရင်ည8:00အချိန်မှာရွှေချင်မြို့အနီးခမရ598တပ်ရင်းကနေကင်းပုံးလာဝတ်တဲ့စစ်ကောင်စီတပ်ဖွဲ့နဲ့ထပ်မံထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။ဧပြီလ9ရက်နေ့နေ့လယ်17နာရီခန့်မှာလေခမရ598တပ်ရင်းမှရေလာဆင်းခတ်တဲ့စစ်ကောင်စီတပ်သားများကိုစနိုက်ပါဖြင့်ချောင်းမြောင်းပစ်ခတ်ခဲ့ရာတအူးထိမှန်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီမြိုင်မြို့နယ်စက်မှုနှစ်မှရိတ်ခါရှာထွက်လာတဲ့စစ်ကောင်စီတပ်စိတ်ကိုပြစ်ခတ်တိုက်ခိုက်ရာတအုပ်သိဆုံးတဲ့တရင်ကိုတင်ပြပေးပါမယ်။ဧပြီလ9ရက်နေ့မနက်9:15မိနစ်အချိန်ကမှမြိုင်မြို့နယ်တောင်ပိုင်းပသိမ်မုံရွာလမ်းပေါ်မှာရှိတဲ့အမှတ်2အကြီးစားစက်မှုလုပ်ငန်းစက်မှုနှစ်မှရိတ်ခါရှာထွက်လာတဲ့စစ်ကောင်စီတပ်စိတ်ကိုဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သားတအုပ်သိဆုံးပြီးတော့ MA3 တနက်တလက်လက်ပစ်ပုံးတစ်လုံးနဲ့အခြားခဲယမ်းများတင်စီရရှိခဲ့ကြောင်းမြိုင်ပကဖမှတရင်ထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမြိုင်ပကဖတမင်းကြီးတက်ဖွဲ့မြိုင်ညီညွတ်ရေးတက်ပေါင်းစုဝင်ပလွေပြောက်ကြားတက်ဖွဲ့ကိုမုတ်စုကိုစတီကိုကင်းတို့မှပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီကော်တောင်းမှာရေကားတစီးကိုပကဖအဖွဲ့ကကြားပြတ်တိုက်ခိုက်ခဲ့ရာစက္ကန်းမှုအပါဝင်3ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်တနင်္သာရီတိုင်းကော်တောင်းမြို့နယ်အေဂျန်တာဂျေးရွာကပြန်လာတဲ့ရေကားတစီးကိုကြားပြတ်တိုက်ခိုက်ခဲ့ရာစက္ကန်းမှုအပါဝင်3ဦးသေဆုံးခဲ့တယ်လို့ကော်တောင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖကထုတ်ပြန်ထားပါတယ်ဧပြီလ9ရက်နေ့ညနေ4:18မိနစ်ခန့်မှာအေဂျန်တာဂျေးရွာကရာဘာလုပ်ငန်းလူကုန်ကူမူရီစီဖြန့်ဖြူးရောင်းချသူများထံမှလာစဉ်ဂျေးကောက်ပြီးတော့ပြန်လာတဲ့မာရန်စက္ကန်းကရေကားကိုဖောက်တော့တင်ကြိုင်အနီးမှာကြားပြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ခိုက်မှုအတွင်းစက္ကန်းမှုအပါဝင်ဘူးအစ်စ်နှစ်ဦးတက်သားတဦးသေဆုံးခဲ့ပြီးတော့တက်ချက်ကြီးအစ်စ်ရှိသူတဦးဒဏ်ရာပြင်းထန်စွာရရှိကာထွက်ပြေးလွတ်မြောက်သွားတယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုကော့တောင်းမြို့နယ်ပကဖအဖွဲ့ကဆောင်ရွက်ခဲ့တာဖြစ်ပြီးတော့40မမတလက်40အသီး16လုံး AK 2လက်ဂျီပေါင်5ခု G 64တောင်းလက်ပစ်ပုံ3လုံး9မမတလက် 380 တလက်6လုံးပြူတလက် iPhone တလုံးနဲ့အခြားဖုန်း3လုံးထိုင်းဘက်ငွေ25,000ကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါရခင်ဗျာဆလဘီဆလင်းမှာစစ်ကောင်စီစစ်ကြောင်းကအရဲသားတအုပ်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့ PDF ဘောင်းမီဝစ်ဘေးကတပ်ဖြတ်ခဲ့တဲ့တရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဆလင်းမြို့နယ်မှာစစ်ကောင်စီစစ်ကြောင်းကအရဲသားတအုပ်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့ PDF ဘောင်းမီဝစ်ဘေးကတပ်ဖြတ်ခဲ့တယ်လို့မြို့နယ်ပအာဖာအဖွဲ့ထံမှသိရပါတယ်။ဧပြီလ6ရက်နေ့မှာမြောက်ချောင်းပြူအုပ်စုတောင်ပူချေးရွာကိုစစ်ကြောင်းထိုးဝင်ရောက်ခဲ့ကအရဲသားပြည်သူတအုပ်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ဒါအပြင်လက်နက်ငယ်များဖြင့်လည်းရန်တမ်းပစ်ခတ်ခဲ့တာကြောင့်အရဲသား3ဦးထိမှန်ဒဏ်ရာရရှိခဲ့တယ် ်လို့ဆိုပါတယ်။ဧပြီလ10ရက်နေ့မနက်7:00နာရီခန့်မှာတော့ကျေးရွာအရှိပြားပိုင်းကဂျိုင်းတစ်ခုထဲမှာစစ်ကောင်စီစစ်ကြောင်းကဖမ်းဆီးသွားတဲ့အဆိုပါအရက်သားကို PDF ဘောင်းမီဝစ်စင်ဘေးကရက်ဆက်စွာတပ်ဖြတ်ထားခဲ့တယ်လို့သိရပါတယ်။စစ်ကောင်စီစစ်ကြောင်းဟာနေရဲဆုံးခွာထွက်ပြေးခဲ့ရတဲ့ပြည်သူများရဲ့ရွှေတယ်နဲ့ငွေကြေးများကိုယူဆောင်ခဲ့ပြီးတော့အရက်သားတအုပ်ကိုတပ်ဖြတ်ခဲ့က PDF ဘောင်းမီဝစ်စင်ဘေးကလိန်လေပြီးတော့သတင်းတင်ပြဖို့လှုံ့ဆော်ခဲ့ကြောင်းအသိပေးထားပါတယ်ခင်ဗျာ။ဆလဘီလူသောမျိုးနယ်အတွင်းအကြံပေးစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့ရပြီးတော့နေအိမ်၄လုံးထိခိုက်ပျက်စီးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။မူတီယော်ခရိုင်လူသောမျိုးနယ်လေမူပလောကျေးရွာအုပ်စုဗလဲဝော်ကျေးရွာနဲ့ထီးသေးကရူကျေးရွာအတွင်းကိုအေဗီလာ၈ရက်နေ့ညနေ9:24မိနစ်မှာအာနာတင်အကြံပေးစစ်ကောင်စီတပ်ကလေကြောင်းမှဘုံနှလုံးကျေးချတိုက်ခိုက်ခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ထားပါတယ်။ထိုလေကြောင်းတိုက်ခိုက်မှုကြောင့်ဗလဲဝော်ကျေးရွာမှစောပါနမူ39နှစ်နဲ့ဒီစီတို့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ရပြီးတော့စောကာနေမူစောပါနာမူနဲ့စောတော်နီတို့ရဲ့နေအိမ်၃လုံးထိခိုက်ပျက်စီးခဲ့ရကထီးသေးကရူကျေးရွာမှာနော်ကြာဟဲနေအိမ်ထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မင်းတမ်းမျိုးနဲ့ဖွေကြီးရွာကိုအချမ်းပတ်စစ်တပ်မှဗုံးကျဲခဲ့တာကြောင့်ဓမ္မဆရာလာသားအရွယ်ကလေးငယ်တွေအပါအဝင်6ဦးတိဆုံပြီးတော့9ဦးဒဏ်ရာရတဲ့တဲ့င်းကိုတင်ပြပေးပါမယ်။အေဗီလာ9ရက်နေ့ည9:00ဝန်းကျင်မှာမင်းတမ်းမျိုးနဲ့ဖွေကြီးရွာကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာတစ်စီးနဲ့နှစ်ကြိမ်ပေါင်900ဘုံးသီးနှလုံးနဲ့ဗုံးကျဲတိုက်ခိုက်ခဲ့ကြောင်းတင်ရရှိပါရယ်။လေကြောင်းတိုက်ခိုက်မှုကြောင့်10လအရွယ်ကလေးငယ်တဦးအသက်9နှစ်အရွယ်ကလေးတဦးအသက်68နှစ်အရွယ်အမျိုးသားတဦးအသက်82နှစ်အရွယ်အမျိုးသမီးအသက်36နှစ်အရွယ်ခရီးယန်ဓမ္မဆရာတဦးနဲ့အသက်38နှစ်အရွယ်မတန်ဆွမ်းအမျိုးသားတဦးတို့တေဆုံးခဲ့ပြီးတော့ခလီနဲ့တက်ကြီးပိုင်းအပါအဝင်ကိုဦးလေးထိခိုက်ဒဏ်ရာရရှိကာဆေးကုသမှုခံယူနေရတယ်လို့သိရပါတယ်။ပထမအကြိမ်ဘုံကျဲစဉ်9ဦးတေဆုံးခဲ့ပြီးတော့နေအိမ်တွေမီးလောင်ခဲ့ကမီးလောင်နေတဲ့နေအိမ်တွေမင်းငိမ့်နေချိန်ဒုတိယအကြိမ်ဘုံထက်ကျဲခဲ့တာကြောင့်ဓမ္မဆရာတေဆုံးခဲ့ရတာဖြစ်ပါတယ်။ခရီးယန်ဘုရားကျောင်းအပါအဝင်နေအိမ်၁၀လုံးထက်မနည်းမီးလောင်ပျက်စီးသွားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတီးတိတ်မျိုးနဲ့ဆိုင်းဇန်ရွာကိုအကြမ်းဖက်စစ်တပ်မှလေကြောင်းနဲ့တိုက်ခိုက်လို့ကလေးငယ်အပါဝင်မိသားစုဝင်6ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။အေဗီလာ9ရက်နေ့ည12:00နာရီဝန်းကျင်မှာတီးတိတ်မျိုးနဲ့ဆိုင်းဇန်ကျေးရွာကိုစစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်ခိုက်လို့ကလေးငယ်အပါဝင်မိသားစုဝင်6ဦးသေဆုံးခဲ့ကြောင်းတင်ရရှိပါတယ်။လူအိတ်ချိန်မှာဘုံကျဲသွားတာဖြစ်ပြီးတော့မိသားစုဝင်2ဦးထဲ6ဦးပွဲချင်းပြီးသေဆုံးသွားပြီးတော့2ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။သေဆုံးသူတွေဟာပေါင်ချန်းခန်၊ကျင်းစန်းတုံ၊ခန်ဟူပန်ကျင်းရှန်းဝန်စွန်တေးရှန်ကိန်းဒိဘန်တို့ဖြစ်ပြီးတော့လေကြောင်းနဲ့ဘုံထက်ကျဲမာကိုစိုးရိမ်နေတဲ့ဒေသခံတွေဟာတောတောင်နဲ့တောင်ယာတွေမှာထွက်ပြေးတင်းရှောင်နေကြရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကောလင်းမှာစစ်ကောင်စီကပေါင်900ဘုံကျဲချတိုက်ခိုက်ခဲ့ရာ14နှစ်အရွယ်မိန်းကလေးငယ်တဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကောလင်းမြို့နယ်အင်ပင်လှကျေးရွာကိုစစ်ကောင်စီကပေါင်900ဘုံကျဲချတိုက်ခိုက်ခဲ့ရာ14နှစ်အရွယ်မိန်းကလေးငယ်တဦးသေဆုံးခဲ့ပြီးတော့3ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။အေဗီလာ10ရက်နေ့မွန်လွဲ7:40မိနစ်ခန့်မှာအင်ပင်လှရွာစာတင်ကျောင်းကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကလေကြောင်းကနေပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ကျောင်းဝင်းအတွင်းကစစ်ဆောင်ပြည်သူများနေထိုင်တဲ့နေရာမှာဘုံဒီကြောင်ရောက်ပောက်ခွဲခဲ့တာဖြစ်ပြီးတော့အရသာပြည်သူ၃ဦးပြင်းထန်ဒဏ်ရာတွေရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်ဆယ်လီနီအွယ်မင်းကလေးငယ်တဦးပျောက်ဆုံးနေပြီးတော့ဘုံကြောင်ရောက်ပောက်ခွဲရနေရမှာတစားစီဖြစ်နေတဲ့အသားအဆတချို့တွေ့ရတာကြောင့်တေဆုံးသွားခဲ့တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပြထားပါတယ်။ကောလင်းမြို့ကို2023ခုနှစ်နိုဝင်ဘာလကတော်လန်ရေးတက်တွေတင်ပိုင်နိုင်ခဲ့ပြီးတော့2024ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာစစ်ကောင်စီကမြို့ပေါ်ရက်ကွက်များကိုပြန်လည်ထိန်းချုပ်နိုင်ခဲ့ကာကြံကျေးရွာများကိုတော်လန်ရေးတက်တွေကဆက်လက်ထိန်းချုပ်ထားတာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမယ်ဒရာရေချောင်းပူရွာအနီးကိုအချမ်းဘက်စေကောင်စီကလေရင်ဖြစ်ဘုံကျဲရမှာအမျိုးသမီးတဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ10ရက်နေ့မနက်7:00နာရီမိနစ်41မိနစ်ကမှမယ်ဒရာမြို့နယ်ရေချောင်းပူရွာအနီးကိုအချမ်းဘက်စေကောင်စီရဲ့တတဦးလေတပ်ကတက်လာတဲ့ဂျက်ဖိုက်တာတစ်စီးနဲ့ဘုံကျဲတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ကြောင်းသတင်းရရှိပါရယ်။လေချောင်းဘုံကျဲမှုအတွင်အမျိုးသမီးတဦးသေဆုံးကပြည်သူ3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါရယ်ခင်ဗျာ။ဆလဘီမုံရွာနဲ့တထုံမှာရဲအုပ်တအူးနဲ့စစ်ကောင်စီတပ်သား2ဦးလက်နက်နဲ့အလင်းဝင်တဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့မှာရှိတဲ့အမှတ်2ရဲစခန်းမှာဒုတိယရဲအုပ်တအူးနဲ့မုံပြည်နယ်တထုံမြို့နယ်ကခမာယ236တပ်ရင်းမှစစ်ကောင်စီတပ်သား2ဦးအလင်းဝင်ခဲ့ကြတယ်လို့သိရပါတယ်။ဧပြီလ9ရက်နေ့ကမုံရွာအမှတ်2ရဲစခန်းကဒုတိယရဲအုပ်အေးတန်းထွန်းဆိုသူဟာမုံရွာခရိုင်အမှတ်25တပ်ရင်းထံကိုဆက်သွယ်အလင်းဝင်လာတယ်လို့ဆိုပါတယ်။၎င်းဒုရဲအုပ်ဟာ G3BA60 63တနက်တလဲជីပေါင်းနှစ်ခု G49 တောင်းနဲ့စစ်သုံးပစ္စည်းတချို့ကိုပါတဘာတည်းယူဆောင်လာခဲ့တယ်လို့သိရပါတယ် KNU တပ်မဟာ1နယ်မြေတထုံမြို့နယ်မှာလေခမာယ236တပ်ရင်းကစစ်မှုထမ်းအပတ်စဉ်8တင်နန်းစင်တပ်သား2ဦးဟာနယ်မြေကန် PDF အဖွဲ့တွေနဲ့ချိတ်ဆက်အလင်းဝင်ခဲ့ကြတာဖြစ်ပါတယ်ဧပြီလ10ရက်နေ့မှာအသက်24နှစ်အရွယ်ကိုကျော်စောနဲ့အသက်28နှစ်အရွယ်ကိုသူရတို့2ဦးဟာလက်နက်မဲ့ထွက်ပြေးလာခဲ့ပြီးတော့ဆက်သွယ်အလင်းဝင်လာခဲ့တာလို့ဆိုပါတယ်၎င်းတို့2ဦးဟာမကွေးတိုင်းနဲ့ရန်ကုန်တိုင်းမှာနေထိုင်သူတွေဖြစ်ပြီးတော့အတမဖမ်းဆီးခံရကစစ်မှုထမ်းတပ်သားတွေအဖြစ်စုဆောင်းခံခဲ့ရတာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းကြောင့်မင်းဒီဟန်မင်းစစ်သွေးနဲ့ကားရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာခုချိန်ကစပြီး Radio NUG မနက်ခင်ပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ຫນွေဦးမွန်ပါဒီမအောင်ဆုံးတင်ပြပေးမဲ့တဲ့ရင်ကတော့လူသားချင်းစာနာမှုဆိုင်ရာကိုရီးယားရဲ့အကူအညီအချမ်းပတ်စီအုပ်စုလက်သို့ပေးမည်မဟုတ်ဟုလွှတ်တော်မများကမြမရေးချာနာပွဲမှာပြောဆိုတဲ့တဲ့ရင်ပဲဖြစ်ပါတယ်။ဧပြီလ10ရက်နေ့မှာကိုရီးယားလွှတ်တော်မှပြုလုပ်တဲ့မြမရေးချာနာပွဲသို့မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကမြို့သားညီညွတ်ရေးအစိုးရရဲ့ကိုရီးယားနိုင်ငံကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းနဲ့အတူကိုရီးယားလွှတ်တော်မများရဲ့ဖိတ်ကြားမှုနဲ့တက်ရောက်ခဲ့ပြီးကိုရီးယားလွှတ်တော်နိုင်ငံသားရေးရာကော်မတီဝင်အီယုံဆွန်ဦးဆောင်ကဒီမိုကရက်တစ်ပါတီအမတ်များဖြစ်တဲ့ဂျိုဂျောင်ရှိ၊ဆော့ယောင်ဆော့၊ဘက်ဟုံဘက်အီဂန်အီချာဂျီဟိုနဲ့တာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်။ဇိုဘာခန်းနာမှာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကစစ်တပ်ဖန်တီးတဲ့လူခွေရဲချုပ်ဖောက်မှုများနဲ့တဘာဝမြင်ကလေးဒဏ်ကြားကမြန်မာနိုင်ငံကောင်စင်နဲ့အနာသိန်းလေးနဲ့တာတွင်ချက်မှတ်စရုပ်စုရဲ့လူခွေရဲချုပ်ဖောက်မှုများ NUG နဲ့တိုင်းသားအားစုများရဲ့စုမုံအုပ်ထားနိုင်မှုအခြေအနေများဒါအပြင်စကိုင်းငလျင်ကြီးကြောင့်ပျက်စီးဆုံးရှုံးမှုများနဲ့ NUG ရဲ့ကူညီကယ်ဆယ်လှုံ့ဆော်မှုများချက်မှတ်စရုပ်စုရဲ့ငလျင်ဖြစ်စဉ်တွင်လေကြောင်းတိုက်ခိုက်မှုများငလျင်ပေါ်ချက်မှတ်စရုပ်စုတုတ်ပြန်မှုများနဲ့နိုင်ငံတကာအနေဖြင့်သတိပြုရမည့်အသုံးချနေမှုများကိုရှင်းလင်းတင်ပြခဲ့ပါတယ်။အဲဒီနောက်ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကကိုရီးယားဆိုရနဲ့လွှတ်တော်သို့တောင်းဆိုရမှာဂျာမန်စီယုစုနဲ့ပူးပေါင်းနေတဲ့ရင်းနှီးမြှုပ်နှံမှုများကိုပိတ်ပင်ရန်ဆက်လက်နဲ့လေရင်စီပောင်းဝင်ဤပညာထောက်ပံ့ခြင်းများကိုပိတ်ပင်ရန်ဂျာမန်စီယုစုကိုတန်တမာရေးအရမဆက်ဆံရန်အထူးအရာရွေးကောက်ပွဲကိုအတိအမှန်မပြုရန်လူသားချင်းစာနာမှုထောက်ပံ့များကိုဂျာမန်စီယုစုနဲ့ပူးပေါင်းခြင်းမပြုလို့ပဲ NUG နဲ့ဒေသခံများမှတဆင့်ပေးအပ်ရန်ကိုရီးယားရောက်မြန်မာနိုင်ငံသားများကိုအကာအကွယ်ပေးရန်နဲ့ဂျာမန်စီယုစုရဲ့နိုင်ငံတကာရာဇဝတ်မှုများအားနိုင်ငံတကာ၌တရားစွဲဆိုရာတွင်ပါဝင်လှုံ့ဆော်ပေးရန်ကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။အဲဒီနောက်လွတ်တော်မတ်အီယွန်ဆွန်ကကိုရီးယားနိုင်ငံအနေနဲ့လူသားချင်းစာနာတဲ့အထောက်ပံ့များကိုဂျမတ်ဆီယုစုလက်သို့တိုက်ရိုက်ပေးအပ်မည်မဟုတ်ဘဲမြန်မာပြည်သူများလက်သို့ရောက်ရှိအောင်နိုင်ငံတကာဖွဲ့စည်းများမှတဆင့်သာပေးအပ်မည်ဖြစ်ကြောင်းကိုရီးယားဆိုရသည့်မြန်မာနိုင်ငံတွင်အာဏာသိမ်းရန်ကြိုးပမ်းမှုဖြစ်စဉ်ကလေးကချမှတ်ထားတဲ့နိုင်ငံသားရဲ့ပူဝါဒအတိုင်းဆက်လက်ရပ်တည်နေကြောင်းပြောကြားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီတော်လှန်ရေးကြောင့်ပင်ပန်းနေရသည့်အချိန်တွင်တဘာဝဘေးဒဏ်ငလျင်ကြီးကြောင့်ထိခိုက်ပျက်စီးဆုံးရှုံးရသည်ကိုများစွာစိတ်မကောင်းဖြစ်ရပါကြောင်းစာနာပါကြောင်းဒီမိုကရေစီပြန်လည်ဖော်ဆောင်ရေးအတွက်မြန်မာနိုင်ငံသားများနဲ့အတူရှိနေပြီဖြစ်ကြောင်းဒါအပြင်ကိုရီးယားနိုင်ငံရှိမြန်မာနိုင်ငံသားများအားကာကွယ်ဆောင်ရှောက်မှုပေးရန်အတွက်လည်းတက်ကြွစွာဆောင်ရွက်ပေးမည်ဖြစ်ကြောင်းကတိပြုထပ်လောင်းပြောကြားပါတယ်။ဒါအပြင်မြမရေးချာနာပွဲသို့ဆိုးမြို့58ဖောင်ဒေးရှင်းပါဝင်ကိုရီးယားရှိဒီမိုကရေစီရဲ့အဓိကလှုပ်ဆောင်နေသည့်အဖွဲ့အစည်းများ၊ရဲဘက်ဖွဲ့စည်းများ၊ကျောင်းသားများ၊မြမတော်လိုင်းဖွဲ့စည်းများ၊သတင်းဌာနများတက်ရောက်၍ဒီလိုသည့်များကိုပြန်လည်ရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြပြီးပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကပြန်လည်ဖြေကြားခဲ့ပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့မန္တလေးတိုင်းတွင်ငလျင်တံကြောင့်ထိခိုက်ဒဏ်ရာရရှိခဲ့သည့်ပြည်သူများကိုခွဲစိတ်ကူတာမှုနဲ့ဂျမိုင်းဆောင်ရှားမှုများ NUG ကပေးအပ်ခဲ့တဲ့သတင်းဖြစ်ပါတယ်။မန္တလေးတိုင်းတွင်ငလျင်တံကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ပြည်သူများကိုမြို့သားညီညွတ်ရေးအစိုးရဂျမိုင်းဝန်ကြီးဌာနမှ CDM ထုခုဆရာဝန်များ၊ဆရာဝန်များ၊သူနာပြုများနဲ့ဂျမိုင်းဝန်ထမ်းများကခွဲစိတ်ကူတာခြင်းနဲ့ဂျမိုင်းဆောင်ရှားမှုလုပ်ငန်းများဆောင်ရွက်ခဲ့တယ်လို့သိရပါတယ်။အင်အား9.9အဆင့်ရှိစကိုင်းငလျင်လုတ်ခတ်ပြီးနောက်ကယ်ဆယ်လုပ်ငန်းများနဲ့ရေပေါ်တုံ့ပြန်ဆောင်ရွက်ရေးအချက်များကိုမြို့သားညီညွတ်ရေးအစိုးရကစောတင်လင်းဆောင်ရွက်ခဲ့ပါတယ်ရှင်ဆလဘီတနက်ကင်ထားပြီးချက်အုံနောက်လောက်ပဲရှိတဲ့စစ်တပ်ခေါင်းဆောင်တွေဟာတဘောဘေးဒဏ်အတွက်သုံးဆွဲဖို့အရန်စုဆောင်ထားရှိတဲ့ရမုံငွေတွေကိုနှိစက်ရလုပ်ငန်းရှင်တွေကိုထုတ်ချေးပစ်ခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။တနက်ကင်ထားပြီးချက်အုံနောက်လောက်ပဲရှိတဲ့စစ်တပ်ခေါင်းဆောင်တွေဟာတဘောဘေးဒဏ်အတွက်သုံးဆွဲဖို့အရန်စုဆောင်ထားတဲ့ရမုံငွေတွေကိုနှိစက်ရလုပ်ငန်းရှင်တွေကိုထုတ်ချေးပစ်ခဲ့တယ်လို့စီးရီးသတင်းတွေကိုတုံသက်တင်ပြနေတဲ့ PDF Insight ကဖော်ပြပါတယ်။တနက်ကင်ထားပြီးချက်အုံနောက်လောက်ပဲရှိတဲ့စစ်တပ်ခေါင်းဆောင်တွေဟာတဘောဘေးဒဏ်အတွက်သုံးဆွဲဖို့အရန်စုဆောင်ထားရှိတဲ့ရမုံ ွေတွေကိုနှိစက်ရလုပ်ငန်းရှင်တွေကိုထုတ်ချေးပစ်ခဲ့တယ်။မမမကန်သုံးဆွဲပစ်ခဲ့ကြတာဖြစ်တယ်။တကယ်ဖြစ်လာတော့ဘာပြင်ဆင်မှုမှရှိမထားသလိုဘိုင်ယံမုံငွေမှသုံးစရာမရှိပါဘူး။ငလီဟာမန္တလေးစကိုင်းနာတဝိုက်မှာပဲထိခိုက်ခဲ့မယ်ဆိုရင်မြောင်းလိုင်းဟာတိလောက်ဂယူးဆိုင်နေမှာမဟုတ်ပါဘူး။ကုရော့သူတို့ရာသက်ပံမင်းလို့ဖို့ကြံစည်ထားတဲ့နေပြည်တော်နဲ့စီယုံကျုံမှာပါအကြီးကျယ်ထိခိုက်ပျက်စီးခဲ့လို့မြေကလဲစံပြဖြစ်ပြီးနိုင်ငံတကာကူညီတွေမရှိမကြောက်တောင်းလာရတာပါပဲလို့ဖော်ပြပါတယ်။ပြည်သူဆိုရလက်ထက်ရေးပေါ်ကဲဆဲရေးဖွဲ့ပြီးလေးချင်းမှုတွေလှုပ်ဆောင်ခဲ့ကသဘာဝဘေးရန်တွေအတွက်ရန်မုံငွေ7,500,000,000လောက်တည်ထန့်ဖဲထားခြင်းနဲ့ရေးပေါ်အသုံးပြုနိုင်မှုရဟယင်တစင်မှာအသိဝင်ထားခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်ရှင်။ကျင်းနေပြည်ချောင်းသားသမဂ္ဂများမှငလင်ပေးတဲ့ပြည်သူများအတွက်လျက်တာအလူကရ58သိန်းကျော်ရရှိခဲ့တဲ့တဲ့ရင်ကိုလည်းတွင်ပြပေးပါအောင်မယ်။မြန်မာနိုင်ငံလုံးဆိုင်ရာချောင်းသားသမဂ္ဂများဖွဲ့ချုပ်ဖွဲ့ဝင်ချောင်းသားရဲဘော်များဖဲခုံမြို့နယ်ချင်းကပညာချောင်းသားများသမဂ္ဂအဖွဲ့ဝင်ရဲဘော်များဒီမော့ဆူမြို့နယ်ချင်းကပညာချောင်းသားများသမဂ္ဂအဖွဲ့ဝင်ရဲဘော်များကျင်းနေပြည်ချောင်းသားများသမဂ္ဂအဖွဲ့ဝင်ရဲဘော်များပူးပေါင်းပြီးငလင်ပေးတင်ခံနေရတဲ့ပြည်သူများအတွက်ဖဲခုံမြို့နယ်ဒီမော့ဆူမြို့နယ်တို့ရှိဈေးများနဲ့လူစီကားသည့်နေရာချို့တို့တွင်လျက်တာအလူကန်ခဲ့ကြောင်းတဲ့ရင်ရရှိပါရယ်။အဲ့လိုလူခန့်ရမှာ58,300,000ကျပ်ရရှိခဲ့ပြီးရရှိငွေအလုံးကိုငလင်ပေးတဲ့ဒေသများရှိတကယ်လုံးနေတဲ့မြေပြင်ဖွဲ့စည်းတွေကိုဓာတ်ရိုက်ဆက်သွယ်လှူဒန်းသွားမှာဖြစ်တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့စင်မာကြီးတင်နယ်လမိုင်းထိပ်ွေစေဝါနဲ့စေကူတမှုများထိရောက်စွာရရှိနိုင်ရန်ကူညီထောက်ပံ့မှုများဖိတ်ခေါ်တဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်အစိုးရစုမုံနယ်မြေတွင်ရှိစင်ဝိုင်းတစ်ခုမှာတက်43နှစ်အရွယ်စင်အမည်တင်တယ်လာသည်စကိုင်းနယ်ဒေသကြီးအတွင်းရှိစစ်တုံးလမ်းမြို့ရှောင်းလမ်းပေါ်ရှိတံတားများပြုပြင်ရန်လိုအပ်သည့်တက်များတည်ယူဖို့ဆောင်ပေးနိုင်ရန်တောက်ရောက်ရာတွင်မြေမြုံမိုင်းနေမိခဲ့တယ်လို့တင်စာတားနှင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကတရင်ထုတ်ပြန်ပါတယ်။မြေမြုံမိုင်းကြောင့်စင်ရီလက်ရာဘက်ရှေ့ချတော်တွင်ဒဏ်ရာပြင်းထန်စွာရရှိခဲ့သည့်ဖြင့်စေဦးစင်းများမှစေကုသပေးလျက်ရှိပြီးတော့လိုအပ်တဲ့စေဝါနှင့်စေကုသမှုများထိရောက်စွာရရှိနိုင်ရန်ကူညီထောက်ပံ့မှုများဖိတ်ခေါ်အပ်တယ်လို့ဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့တရင်တွေကို Radio NUG တရင်တော့မင်းတီဟန်နဲ့ခါရှာတို့ကပေးပို့ထားတာပါရရှင
်အခုဆက်လက်ပြီးတော့တော်လန်ဟိကဗျာကန်တာမှာရှင်မျိုးငယ်ရေးသားထားပြီးလွတ်လပ်၍ဖတ်ကြားထားတဲ့အဟိင်္သာတီးဆိုတဲ့တော်လန်ဟိကဗျာကိုနားဆင်ရမှာဖြစ်ပါရခင်ဗျာ
အဟိင်္သာတီးဒီຫນွေဥရဲ့အော်အော်ငှက်ကလေးတေးတီတန်ငါတို့ထံပြန့်လွင့်လာပါစေငြိမ်းချမ်းစွာငါကဗျာရွတ်ခဲ့တယ်ဒီຫນွေဥရဲ့ဖူးငုံတစ္ဆာရွက်နုအလှတို့ငါတို့ထံစိမ့်လန်းตายပါစေငြိမ်းချမ်းစွာငါကဗျာရွတ်ခဲ့တယ်ဒီຫນွေဥရဲ့ပူပြင်းရှတာနေအောင်ချီငါတို့ထံအပူတံတွေပေးလဲငြိမ်းချမ်းစွာငါကဗျာရွတ်ခဲ့တယ်ဒီຫນွေဥရဲ့ဒီခွေးယူးတကောင်ဟောင်းတန်းငါတို့ကိုယ်တိုင်အဆုံးသတ်ပြစ်လိုက်မယ်ငြိမ်းချမ်းစွာငါကဗျာရွတ်လိုက်တယ်ရှင်မျိုးငယ
်ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်အခုဆက်လက်ပြီးတော့တော်လန်ရေးအစည်းကံတာမှာမောင်လူမွေးရေးသားထားပြီးတော့ရန်နိုင်တင်ဆက်ထားတဲ့ကြောင်းယုံချင်းတစ်တာတဲမှာဆိုတဲ့တော်လန်ရေးအစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကြောင်းယုံချင်းတစ်တာတဲမှာပြီးခဲ့တဲ့နှစ်နှစ်နှမ်းရိတ်သိမ်းချင်းလင်မယားနှစ်ယောက်ဟာတောထဲမှာမိသားစုလိုက်ပြောင်းနေပြီးတောင်သူလုပ်ငန်းကိုလုပ်ကိုင်းနေကြပါလေစစ်ကောင်စီကခြေရွာတွေကိုစစ်ကြောင်းထိုးကြတဲ့ကသူတို့မိသားစုဟာရွာမှာမနေတော့ပဲတောထဲမှာပဲအပီးပြောင်းနေကြတာပါတရက်မှာတော့လင်မယားနှစ်ယောက်လုံးနှမ်းရိတ်ယာကနေတဲကိုပြန်လာတော့သူတို့ရဲ့ငါးနှစ်သားအရွယ်ကလေးကိုမတွေ့လို့ရှာကြဖွေကြပါလေနောက်ဆုံးတော့တဲဘော်ကကျွန်းတက်တာထဲမှာအသက်မဲ့နေတဲ့ကလေးရဲ့ကိုခန္ဓာကိုသာတွေ့ကြရပါတော့တယ်။မောင်လူမွေးတို့ဒေသမှာနှမ်းရိတ်သိမ်းချိန်ဟာမိုးဥကာလဖြစ်တာကြောင့်ရာသီဥတုဟာပြင်းထန်ပါလေ။နေပူရင်အတကုံပူပြီးပူနေတဲ့ကြားတွေကပဲမိုးရုတ်တရက်ရွာပြီးရင်ပြန်ပူနဲ့ခံမန်းရခတ်လာပါလေ။လေလူထဲမှာစိုတန်းစာများပြီးနေရထိုင်ရခတ်တဲ့အချိန်မှာဒီလိုရာသီဥတုနေထားမှာတစ်တာတဲ့ပိတ်မိနေတဲ့ကလေးဟာအောက်ဆီဂျင်ပြတ်ပြီးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါလေ။ကျွန်းတတားထဲမှာအသက်ဆုံးရှုံးခဲ့ရတဲ့ကလေးဟာလက်နက်တန်းတွေလေရင်တန်းတွေကိုအခြားကလေးတွေထပ်ပိုကျောက်တတ်ပါလေ။လ လင်းရင်တန်းကြားရင်တဲဘော်ကတက်တာတွေကိုဝင်ပုံးလေးရှိတယ်လို့ဆိုပါတယ်မိပါလေးနှမ်းကင်းတဲ့အလုံးလုံးနေတော့လင်းရင်တန်းကြားတော့သူတက်တာတွေကိုဝင်ပုံးခဲ့တာပါတက်တာတွေကိုဝင်ပြီးတက်တာအဖုံးကိုပိတ်လိုက်တာမှာတော့ခန့်နိုင်အောင်တက်ထားတဲ့တက်တာအဖုံးကမြောက်လက်ဟာတက်တာကိုကဂွင်းကိုသွားဆွပြီးအပြင်ကနေကြက်ချထားသလိုဖြစ်သွားခဲ့တာပါကလေးဟာတက်တာကိုအထဲကနေဖွင့်ဖို့ကြိုးစားရင်းအသက်ဆုံးခဲ့ရပါတယ်သူအဖေမေကိုဟစ်အော်ခေါ်ဆိုခဲ့မှလည်းသိကြပါတယ်အလန်းဝဲတဲ့နေရာမှာနှမ်းရိတ်နေတဲ့မိဘနှစ်ပါးဟာမကြားနိုင်ခဲ့ကြပါဘူးအသက်၅နှစ်ဝန်းကျင်ကလေးငယ်ဟာသူ့အသိဉာဏ်လေးနဲ့လင်းရင်ကိုပုန်းရှောင်ရင်းတည်ဆုံးခဲ့ရပါတယ်အဲ့ဒီကလေးဆုံးလုံးကတားဦးစင်းကိုကြောက်ရသေးတယ်လို့ဦးလေးကြီးကအဖြစ်ပြက်ကိုအဆုံးသတ်လိုက်ပါတယ်မောင်လူမွေးဟာရွာမှာနေထိုင်သူဖြစ်လေတော့ရွာထဲကအိမ်တချို့ကမောင်လူမွေးကိုရင်နွေးချမ်းတောက်ခေါ်တတ်ကြပါတယ်နှွေးနေပူပူကိုရင်နွေးချမ်းဖန်ဖန်နဲ့ခုခံရင်စကားစမြည်ပြောကြရပါတယ်မောင်လူမွေးကိုရင်နွေးချမ်းတောက်ခေါ်တဲ့သူတွေဟာအသက်အရွယ်ကြီးသူတွေဖြစ်လို့ရှင်းအောင်နှောင်းပြစ်တွေလည်းကြားရတတ်ပါတယ်အခုလဲမောင်လူမွေးရွာတဲ့ကအိမ်တဲ့အိမ်မှာရင်နွေးတောက်ရင်ရင်နွေးဝိုင်းတဲ့ကဦးလေးကြီးတယောက်ပြောပြတဲ့အထက်ပါအကြောင်းအရာကိုနားထောင်ခဲ့ရပါတယ်ပြောပြတဲ့ဦးလေးကြီးဟာတေဆုံးခဲ့တဲ့ကလေးမိဘနှစ်ယောက်လုံးနဲ့ရင်းနေသူလို့သိရပါတယ်လွန်ခဲ့တဲ့နှစ်2023လောက်တုန်းကဖြစ်ခဲ့တာဆရာလို့မောင်လူမွေးထိုင်နေတဲ့ရင်နွေးချမ်းဝိုင်းတွေကအတော်ကြီးတယောက်ကဝင်ပြောပါလေမောင်လူမွေးထိုင်ခဲ့တဲ့ရင်းနှွေးချမ်းဝိုင်းထဲမှာအဖြစ်ပြက်ကိုပြောပြတဲ့ဦးလေးတယောက်ရဲ့အတော်ကြီးနှစ်ယောက်ရဲ့အိမ်နေတဲ့9နှစ်ဝန်းကျင်ကလေးတယောက်ရဲ့မောင်လူမွေးရဲ့9ယောက်ရှိပါလေကျမလည်းဒီမြေးပဲစိတ်ပူနေရတာလို့အိမ်ပြောင်းနေတဲ့9နှစ်ရွယ်ယောက်ျားလေးရဲ့အဖွားဖြစ်သူကကျွန်တော်တို့အားလုံးကိုရည်ရွယ်ပြီးပြောပါလေကျွန်တော်စိတ်မကောင်းစွာနဲ့ပဲရင်းနှွေးချမ်းဝိုင်းထဲကထခဲ့ပါလေအပြင်မှာနေကချစ်ချစ်တောက်ပူနေပါလေစစ်ကောင်စီရဲ့လင်းရင်တွေကြောင့်မောင်လူမွေးနေတဲ့ဒေသကကလေးတွေပညာကိုဖြောင့်ပြောင့်မတင်ရပါဒီလိုတွေအချိန်တွေကြာလွန်သွားရင်ကြောက်ရွံ့ခြင်းတက်တာထဲမှာဘဝများစွာပိတ်မိသွားမလားလို့မောင်လူမွေးတွေးပူနေမိပါတယ်မောင်လူမွေ
Radio NUG သောတာရှင်များခင်ဗျာဒီနေ့မနေ့ရနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်တာကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါရယ်ခင်ဗျာ
တာလီစောပါ Radio NUG တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနဲ့တောင်စာပြီးလောက်ပို့ခိုက်ပါရယ်အကျဉ်ရူလာတန်တာပါငလျောင်တန်ခဲရာတွေဒေတာတီကိုပါဗိုင်းရက်ထာတွေစိုက်ကောင်စီကလီဂရောင်းတိုက်ခိုင်းနေဂရောင်းနာမြန်မာနိုင်ငံကိုဒီမိုကရေစီပြန်ရောက်အောင်ကူညီပြီးဖို့မြန်မာလွှဲတော်ကိုယ်စားလှယ်အဖွဲ့ကောင်းဆောင်နိုင်ငံတကာပါလီမန်ဒီညီလာခံမှာပရော့ဂရမ်တွေတောင်းကိုပနာမတောင်စာပြပါမယ်ငလျောင်တန်ခဲရာတွေဒေတာတီကိုပါအပိုင်းရက်ထာတွေစိုက်ကောင်စီကလီဂရောင်းတိုက်ခိုင်းနေဂရောင်းနာမြန်မာနိုင်ငံကိုဒီမိုကရေစီပြန်ရောက်အောင်ကူညီပြီးဖို့ Parliamentary Action for Social Development and Justice ကောင်းဆောင်နာဆွေးနွေးခရီးတရငါစေဂရင်းမြောက်နိုင်ငံတကာပါလီမန်တီညီလာခံ၏ General Device အစီအစိုင်းမှာမြန်မာလွှဲတော်ကိုယ်စားလှယ်အဖွဲ့ကောင်းဆောင်ဒေါက်တာဝမ်ရန်အေကပရော့ဂရမ်ခါပါရီလူ3500နိမ့်ပါတည်ဆုံခပရီကေ5000နိမ့်ပါဒန်ရာရာရှိခဂရောင်းတီရာရီအသားရွန်ကျန်ရိုက်သူအမြအပရာဟာအမှုအကောင်အစအစာရီနော့စီဝါဆောင်ရှောင်းမှုမရှိပြီးလူသားရှောင်းစာနာထောက်ထားမှုအရေးပေါ်လိုအပ်နေပါရီဒီပိုင်းဆိုးဝါရီအပရိုက်ဆိုတီနော့ရွန်ဆိုင်ရာရှိမှာဘေးဒန်တောင့်ဒေတာတီကိုအရေးပေါ်အကူအညီတိဆောင်ရနိုင်ဖို့အမရသားညီညွဲရေးအစိုးရ NUG နော့တိုင်းရောင်သားတော်လန်ရေးအဖွဲ့ EROD ကအပိုင်အခက်ရဲစေရေးဂျင်ညာခါပါရီတစားထိမှာပဲအာနာသိမ့်ဆိုင်ကောင်စီစောနိုင်ငံတဝက်မှာရှိရီအရဲသားတီကိုပိုင်မဲ့ထားပါနာတပဲအတော်မရုံးနေ32ခုမှာလီဂရောင်းတိုက်ခိုင်းမှုခရောက်စစ်သုံးဂရင်းဘလူးလောက်ခါပရီကငလျောင်လှုပ်ခဲမှုတင်ခန္ဓာရီဒေတာတီလေးပါဝင်ရီလို့ဒေါက်တာဝမ်ရဲအေကပြောပါရီနိုင်ငံတကာလူသားရှောင်းစာနာထောက်ထားမှုဆိုင်ရာရန်ဘုံငွေကိုစိုက်တဲ့ကထင်းရှုပ်ရီနောက်ထပ်ဆိုင်ရီအကရင်ဖာမှုကိုစားလာကျူးလွန်လာဖို့လားဆိုရီစိုးရိမ်မှုတီအများကြီးရှိနေမနာမြန်မာနိုင်ငံမှာရှိတဲ့ပြည်သူတီအတော့မြန်မြန်ဆန်ဆန်လူသားရှောင်းစာနာထောက်ထားမှုအကူအညီတီလားလဲမိန်နိုင်စီဖို့အတော့ကူညီပေးဖို့ဒေါက်တာဝမ်ရဲအေကပြောပါရယ်ဆိုင်းမယ်ရီအပိုက်ခဲရဲစီရီနော်လီဂရောင်းတိုက်ခိုက်မှုတီအပိုက်ခဲရဲစီရီအတော့ ထုတ်ဖော်ပရဂရပီပါဂျေဆူပရူဂရီဒီမိုကရေစီကိုပြန်ရောက်အောင်ကူညီပြီးပါလို့ဒေါက်တာဝမ်မရအေကထဲလောင်းပရဂရခါပါရယ်ဆာလာပရီကေ NUG ERO NUCCCRPH NAD အစားရှိတွေအဖွဲ့အစည်းတအားလုံးအယွန်ထောပူပရီကေစူးစီညီညွတ်ခဲ့ဖို့အထုလိုအနေရလို့မန္တလေးလူထုတပိုက်ကောင်းဆောင်ဒေါက်တာဒေစာစန်ထောက်ပရီတတော်ကိုတောင်းစားပေးပါမယ် NUG ERO NUCCCRPHNAD အစားရှိတွေအဖွဲ့အစည်းတအားလုံးအယွန်ကားထားပုံမူပြီးကစူးစီးညီညွဲကဲဖို့အထုလိုအနေရလို့မန္တလေးလူထုတပိတ်ကောင်းဆောင်ဒေါက်တာဒေစာဆန်ကောင်နှွေဦးတော်လန်ရီပရိသူတိကိုစားထောက်ပရာပရဂရလိုက်ပါရီတော်လန်ရီအာအာစုဒီအဂရာသွေးစီးညီညွဲရီစောဒေတော်လန်ရီအယွန်အောင်မှန်ဖို့အတွက်အရေအဂရီဆုံးပဒါတိုင်တခုပါ NUG ERO NUCC CRPH NAD အစားရှိတွေအဖွဲ့အစည်းတအားလုံးအယွန်ကားထားပုံပြီးကစူးစီးညီညွဲကဲဖို့အထုလိုအနေပါရဲနွားကွေးကြီးကြာဆွေးဖို့အသေးရှာပါတော်လန်ရီအဆိုရာဖရိုက်ဒီ NUG စောအခုထားပုံရိကြီးခရီးဆွန်းပြနိုင်ဖို့လိုအပ်နေပါပြဲပြောင်းဆောင်ပရောင်လေးမှုတိကိုအရှိန်မနှောက်မိန်မှာအပရိလုံးနိုင်ဖို့လိုပါရီတော်လန်ရီဤဖရိုက်ထွန်းတိုးတာမှုတိနာလိုက်ရုံညီထွေစွာ NUG အဆိုရာအနေနဲ့မိမိဤအောက်ရှော်ရီလုံခုံရီကာကွေရီဘန်ဒါရီအစားရှိရီဂန်နာပေါင်းစုံမှာဘလူးပရောင်ပရောင်လေးမှုတိဆောင်ရဖို့အရေးတကြီးလိုအပ်နေပါရီလို့ဒေါက်တာဒေစာဆန်ကပရဂရထားပါရီယွန်အဘရောင်တော်လန်ရီဤအဆုံးအဖရဆောပြည်သူကတပါအခရာမရှိပေနောင်ကိုတိုင်ရုံထားမရာရီလင့်မေလို့ဒေါက်တာဒေစာဆန်ကပရထားပါရီဇာလာပီကေငလယွန်ဒင်ဂရောင်ထိခိုင်းနိုင်နာခန်စားခါရရီကျဲမာရီ CDMT အတော်ဂျက်သသိန်းထောက်ပံ့ဖို့တတော်ကိုတောင်းစားပေးပါမေငလယွန်ဒင်ဂရောင်ထိခိုင်းနိုင်နာခန်စားခါရရီကျဲမာရီ CDMT အတော်ဂျက်သသိန်းထောက်ပံ့ဖို့ဖရိုက်ကောင် CDM Medical Network ကအသိပေးကြညာပါရီ The Promise Campaign ကနေကျဲမာရီ CDMT အတော်အာမခန်ရန်မုံငွေတရဖန်တီစုဆောင်ပြီးပြန်လေထောက်ပံ့နေရနေရမှာအခုမက်လာ20ရှာရနေကနေစပြီးလောက်ခဲနေရငလယွန်ဒီဂရောင်းထိခိုက်နိုင်တာခါရရီကျဲမာရီ CDMT အတော်အရေးပေါ်ထောက်ပံ့မှုပြီးနိုင်ဖို့အစီအစဉ်တရက်ထဲတိုးထားပါရီမက်လာ20ရှာရနေကနေစာပရိကေလောက်ခဲခါရီငလယွန်ဂရီနောနောက်စာတွေးငလယွန်ရှီဒီဂရောင်းကိုခန်တာထိခိုက်စီရုံတာကိုအောင်ကဆုံရှုံမှုနင်းအီတစိတ်တေတာပြားစီစားရီနိုင်နာမုံခန်စားရရီကျဲမာရီစီဒီအမ်တီအတော့တသိန်းကျဲတဂရင်းအသားတီဆုံနေအင်တကူလုံးပရိုဂျာပြားစီစားရီနိုင်နာမုံခန်စားရရီကျဲမာရီစီဒီအမ်တီအတော့တသိန်း၅တောင်းကျဲတဂရင်းစားသဖရထဲတူသဲမဲရှာနှစ်ခုစီဆိုင်ထားပါရီလို့အသိပီပရဆိုထားပါရီအခုပိုင်းတဘာဝဘေးအန်ဒရီဂရောင်းထိခိုင်းနိုင်နာခါရရီ CDMTE ဆရွန်ဆော်လေးအရီဂရီအရှာလာဖရိုက်တဲ့တော့ငလျွန်ဒင်ခင်ကျက်မာရီ CDMT အနေနဲ့အကျိုးခံစားခွန်လိုအဲရီပရိုက်စီမလိုအဲရီပရိုက်စီငလျွန်ဒင်ခင်စားရာဂရောင်းဆရွန်ပြီးသွားဖို့တိုက်တွန်းထားပါရီဆာလာပရီရဲ့အဖျားအားဂရီရီငလျွန်ဂရီလှုပ်ခဲခါအပရီစေရာအလွန်မှာကင်ဂနန်တီမရွန်တာနေစေဖရိုက်တေလို့ UNOCHA မြန်မာကထုတ်ပြန်ရေးတရုံကိုတောင်းစားပေးပါမယ်မြန်မာနိုင်ငံမှာမန်ရှလာ20ရှိုင်ရောင်းကအဖျားအားဂရီရီငလျွန်ဂရီလှုပ်ခဲခါရီအပရီမှာစေရာအလွန်မှာကင်ဂနန်တီမရွန်တာနေစေဖရိုက်ပါရီလို့UNOCHA မြန်မာကထုတ်ပြန်လိုက်ပါရယ်တိဆုံလူဦးရေ3500ပျောက်ဆုံးလူဦးရေ2000ဒန်ရာရာလူဦးရေ5000ငလျွန်ဘေးသန့်ဒေသတိမှာနေထိုင်လူဦးရေ6.2%ငလျွန်လှောက်ခမုံအပရန်ထန်ဆုံကုံတွေးရရေလူဦးရေ9.3%ရှိရလို့ဖော်ပြပါရယ်ပူဘရန်လွန်ရေရာတီနောက်အရှင်ခါမဟုံးမိုဂရောင်းလေးအခရီအနီတီကိုစိုးတထားစိုးစီရေလို့အစီရောခင်ဖော်ပြပါရယ်လူမှုကရုဏာလောက်သားတိဆောမြန်မာနိုင်ငံကငလျွန်ဘေးတန်တောင်းပြိကေဒုက္ခရောက်ခကတဲ့လူဦးရေတသိန်းခေါင်းသောင်း5000အတော့အမှုအကားရီတဂိုရီတန်ရှောင်းရီပစ္စည်းအစုံစာနေရိခာစီဝါနာရီလျာကျက်မာရီဝန်ဆောင်မှုတိကုညင်ပြီးအခါကလေးလိုအဲရှာတိအမြအပြာရှိနေစေဖရိုက်ပြိကေအခရိခန်လိုအဲရှာတိရာဖို့တော်ခါခေနင်ဂဲရာရီလူတိလေးအမြဂရိရှိနေရလို့ဆိုပါရယ်အခုတောင်စာပိခါရီတတော်တီကိုရေဒီယို NUG အဖွဲ့သားတီကပြပို့ထားဆောဖရိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲရေဒီယို NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 11.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်ရှိတော်ဘုံအောင်ရမည်